to the Voice of America in Burmese.
Mingla na ne kima shi, toda shi miya shi nan cha mi jaba zi ilu nukun seta lai bari. Washington Miro VOA American Sangani, Natal April and Sakuni, Sakjani Minakin season Rigu, Yamasano Jimene Chang Naigani Kunaiti, Lino Mida Nasale Kilo has Tinnit Titonia, Lino Mida Lee, Kilo has Kun Lele Tonyane, Lino Mida Nazati Kilo has Nashi Kungarupi, VOA Facebook Sanina Male, Chain Nedvini Nasin I Marishin. Tama Alma. ဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြစ်တဲ့တွေတွေကိုဒေါက်ခင်မှုသွင်းတဲ့ကျွန်တော်ကြိုတင်ကြပြပါပါစီအိုင်ရဲ့ကြီးကဲဟောင်းမိုက်ပွန်ပေယိုစာသာပရင်းနေမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဖြစ်တော်ပါပြီဒီမနက်ငယ်မှာဖေ့စ်ဘွတ်ရဲ့လူဆောင်ချက်တွေကိုပြန်လည်ဆန်းစစ်သွားမယ်လို့ကော်မတီထိပ်တန်းတာဝန်ရှိသူတူကပြောပါတ
The Secretary General is appointing Christine Schroner-Bergener of Switzerland as his new special envoy in Myanmar.
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်ဆွစ်ဇာလန်ဝိုင်းန်တန်တမန်တူကိုခန့်အပ်လိုက်တဲ့အကြောင်းအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါနောက်ပိုင်းမှာပြည်ဆောင်ကိုကြားရပါမယ်ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေကိုဖော်ထုတ်နိုင်ဖို့အမေရိကန်ကကြိုးစားနေတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကျဆင်းမှုရှိမရှိစတဲ့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသားသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုချောချောသိန်းတို့ကပြောပြပေးပါအောင်ရှင
်အမေရိကန် CIA ညွန်ကြားရေးမှူးဟောမိုက်ဖွန်ပေယိုဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးဖြစ်ဂျာဇာဘီနီကကျန်းသစ္စာချင်းဆိုလိုက်ပါပြီအထက်လူတော်မှာတောက်ခံမဲ59မဲကောက်ကံမဲ42မဲနဲ့မစ္စတာပွန်ပေယိုကိုခံထားရေးအတည်ပြုလိုက်တာပါရီပပ်လီကန်ထက်လူတော်မှာအလုံးဒီမိုကရက်လူတော်မှာ6ယောက်နဲ့တတိပုဂ္ဂလအမတ်တယောက်တို့ကသူ့ကိုထောက်ခံမဲပေးခဲ့ကြပြီးကျန်ဒီမိုကရက်မှာအလုံးကကောက်ကံမဲပေးပါတယ်အခုလိုအတည်ပြုပေးလိုက်တဲ့အပေါ်သမ္မတထရမ့်ကချီချူးပြောဆိုသလို80ဦးမြောက်နိုင်ငံသားရဲ့ဝန်ကြီးဖြစ်လာသူမိုက်ပွန်ပေယိုကိုလည်းဂုဏ်ပြုစကားဆိုပါတယ်။နိုင်ငံသားရဲ့ဌာနကိုဦးဆောင်ဖို့ကြီးမားတဲ့အစွမ်းအစစွမ်းအင်ဉာဏ်ပညာတို့နဲ့ပြည့်စုံတဲ့မိုက်လူမျိုးကြီးပုဂ္ဂိုလ်တူဦးကိုရလိုက်တာဟာတမိုင်းမှာတိတ်ကိုအရေးကြီးနေတဲ့အခုလိုအချိန်မျိုးမှာကျွန်တော်တို့တိုင်းပြည်အတွက်တိတ်ကိုအဖိုးတန်လာပါတယ်လို့သမ္မတထရမ့်ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီကိစ္စလမှာသမ္မတထရမ့်ထုတ်ပြလိုက်တဲ့ Rex Tillerson ဆာမစ္စတာပွန်ပေယိုနိုင်ငံသားရဲ့ဝန်ကြီးဖြစ်လာတာပါ။
2015မှာချုပ်ဆိုခဲ့တဲ့အီရန်နီဗီယာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ဖို့ဆုံးဖြတ်ချက်မချရသေးပေမဲ့ဒီသဘောတူညီချက်ပိုကောင်းမွန်လာနိုင်မဲ့နိလန်တွေရှာဖို့ဥရောပမဟာမိတ်တွေနဲ့လက်တွဲဆောင်ရနေတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဂျန်မက်တစ်ကပြောပါတယ်။လက်ရှိသဘောတူညီချက်အတိုင်းဆက်သွားနိုင်ဖို့လုံလောက်တဲ့ပြုပြင်ပြင်ဆင်မှုတွေအမေရိကန်ကလုပ်မလား။ဒီသဘောတူညီချက်ကနေနှုတ်ထွက်ဖို့သမရကပဲဆုံးဖြတ်မလားဆိုတာမဆုံးဖြတ်ရသေးဘူးလို့ဂျက်သဘရင်းနဲ့အထက်လွှတ်တော်လက်နက်ကိုင်အဖွဲ့များကော်မတီရှင်းပေါ်မှာဝန်ကြီးမက်တစ်ကပြောခဲ့တာပါ။ဒီနီပီယာဆိုင်ရာသဘောတူညီချက်ကိုမပြည့်စုံတဲ့လက်နဲ့ထိန်းချုပ်ရေးသဘောတူညီချက်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကသတ်မှတ်ထားတာဖြစ်ပြီးဒီသဘောတူညီချက်ကိုရေးသားရမှအီရန်ဘက်ကနေပြီးတော့လက်ဆားဖို့ကြိုးစားနိုင်တယ်လို့လုံးဝငြင်းငြင်းယူဆပြီးရေးသားထားတာဖြစ်တဲ့အတွက်ဒီလောက်နဲ့လုံလောက်မှုရှိမရှိမေးခွန်းထုတ်ဆရာဖြစ်နေတယ်လို့လည်းပြောပါတယ်မကြသေးခင်ကအမေရိကန်သုံးရကြားခီးစင်လာရောက်ခဲ့တဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဒီသဘောတူညီချက်ကနှုတ်ထွက်မယ်လို့သူယုံကြည်ကြောင်းဗုဒ္ဓဘူးနေမှာပဲပြောပါတယ်ဒီသဘောတူညီချက်တက်တန်းဟာမေလ7ရက်နေ့မှာကုံဆုံးမှာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြည်တွင်းဝန်ကြီးချုပ်ထရီဇာမေနဲ့တွေ့ဆုံဆွေးနွေးဖို့ပြည်တွင်းနိုင်ငံကိုဇူလိုင်လ13ရက်နေ့ကျရင်သွားမယ်လို့သမ္မတဤပြူတော်ကဂျာဇာဘီနေမှာကြေညာပါတယ်မစ္စတာထရမ့်သမ္မတဖြစ်လာပြီးတစ်နှစ်ကျော်ကြာမှမှအခုခီးစင်ဖြစ်လာတာကြောင့်ဒီလောက်အချိန်ကြာကြာနှောင့်နှေးခဲ့တာကနေမဟာမိတ်နိုင်ငံကြားဆက်ဆံရေးကိုမေးခွန်းထုတ်တာတွေလက်ရှိထားပါတယ်။ဒီကတဲ့ဇန်နဝါရီလတုန်းကဆွစ်ဇာလန်နိုင်ငံဒေါဗော့စ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာသမ္မတထရမ့်နဲ့ဝန်ကြီးချုပ်မေတို့တွေ့ဆုံဆွေးနွေးခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးတိတ်ကိုကောင်းနေပါတယ်လို့သမ္မတထရမ့်ကပြောပါတယ်။လန်ဒန်မြို့မှာအမေရိကန်တန်ရုံးသည့်ဖွံ့ဖြိုးကိုတွားဖို့သမ္မတထရမ့်စီစဉ်ခဲ့သေးပေမဲ့ဇန်နဝါရီလမှာတော့အဲ့ဒီခီးစဉ်ကိုဖျက်ခဲ့ပါတယ်။အဲ့လိုခီးစဉ်ဖျက်လိုက်တဲ့ပေါ်တန်ရုံးသည့်ရွှေ့ပြောင်းတဲ့ကိစ္စဟာတိတ်ကိုဆိုးတဲ့လူဆောင်ချက်ပဲဆိုပြီးသမ္မတထရမ့်ကသမ္မတဟောင်းဘရက်ကိုဘာမှကိုအပြစ်တင်ပါတယ်တကယ်ကတော့တန်ရုံးနေရာသည့်ရွှေ့ပြောင်းတဲ့ဆုံးဖြတ်ချက်ကိုသမ္မတအိုဘားမားမတိုင်ခင်သမ္မတဂျော့ဂျ်ဒဗလူးဘူးရှ်လက်ထက်ကတည်းကချမှတ်ခဲ့တာပါသမ္မတထရမ့်ပြည်တွင်းကိုလာရင်စန္ဒပြကန့်ကွက်မယ်လို့ပြည်တွင်းနိုင်ငံသားအများအပြားကပြောထားပါတယ
်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်မှုရှိမရှိလက်ရှိစစ်ဆင်းနေတဲ့အထူးဥပဒေအကြံပေးရောဘတ်မူလာကိုတရားမဲ့အလုပ်ဖြုတ်မပြစ်နိုင်အောင်အကာအကွယ်ပေးဖို့အတွက်ပါတီကြီးညက်ကနေပူးတွဲတင်သွင်းတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်တရားရေးကော်မတီကချက်သပရင်းနေမှာအတည်ပြုပေးခဲ့ပါတယ် ဒီမိုကရက်ပါတီဝင်10ဦး Republican 4ဦးတို့တင်သွင်းတဲ့ဒီတရားရေးစီမံဥပဒေထဲမှာအထူးကြံပေးမော်လာကိုဒီစုံစမ်းရေးမှုဟာကျင့်ဝတ်တိုက်ခါဖောက်ဖျက်မှုတာဝန်ပြက်ကွက်မှုတာဝန်ကိုကျေပြန်စွာမထမ်းဆောင်နိုင်မှုကိုကြိုးစည်းပွားပါဝင်ပတ်သက်မှုဖြစ်စေတခြားအကြောင်းပြချက်ကောင်းတစ်ခုရှိဖြစ်စေရှိရှင့်နေချုပ်ဒါမှမဟုတ်သူတာဝန်ပေးတဲ့သူကနေထုတ်ပယ်ပြစ်နိုင်တယ်လို့ဥပဒေချမ်းမှာဖော်ပြပါတယ်ဒါပြန်ဒီဥပဒေချမ်းမှာတရားရေးဌာနမှာရှိတဲ့ Robert Mueller ဦးဆောင်တဲ့အထူးဥပဒေအကြံပေးရုံးကိုလည်းနောက်ထပ်အကာအကွယ်ပေးမှုအဖြစ်နဲ့တကယ်လို့ဥပဒေချမ်းပေးတဲ့အုပ်အနေနဲ့ယာရုကနဲ့ထုတ်ပယ်ခံရရင် American ဗဟိုတရားအစိုးရတရားရုံးထံဆယ်ရက်အတွင်းမှာပဲအယူခံဝင်ပြီးထုတ်ပယ်မှုကိုပြန်လည်သုံးသပ်ဖို့အတွက်ရှောက်ထား권လည်းပြုထားပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ်
။ဒီကနေ့တောက်ကြမနေ့ဖက်တင်ပြကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။ Facebook လူမှုဆက်သွယ်ရေးကွန်ရက်အနေနဲ့မြန်မာနိုင်ငံမှာဘယ်လိုလှုပ်ဆောင်နေလဲဆိုတော့ကိုပြန်လည်ဆန်းစစ်သွားမှာဖြစ်ပြီးမြန်မာနိုင်ငံမှာမူဝါဒရည်ရွယ်ပိုင်းကင်တွယ်လှုပ်ဆောင်မယ်သူတွေနောက်ထပ်လူဝတ်တဲ့လူ Facebook ရဲ့ဤပညာဆိုင်ရာရာရှိချုပ် CTO ကကြာသပတေးနေ့မှာပြောပါတယ်။မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးပြည်ပခါတွေဖြစ်အောင် Facebook ကနေတူတူလှုံ့ဆော်တာတွေရှိထားတယ်ဆိုတဲ့ဝေဖန်ချက်တွေထွက်လာပြီးတဲ့နောက် Facebook ဘက်ကအခုလိုပြောလာတာပါ။Facebook အနေနဲ့မြန်မာနိုင်ငံမှာဘယ်လိုလှုပ်ဆောင်နေလဲဆိုတော့ကိုပြန်လည်ဆန်းစစ်နေသလားဆိုပြီးပြည်တွင်လွတ်တော်အမှတ်တူကမေးတဲ့အခါတိတ်သေးကြပါတယ်မြန်မာနိုင်ငံကအခြေအနေဟာတိတ်ကူးဆိုးပါတယ်မူဝါဒပိုင်းထိန်းချုပ်လှုပ်ဆောင်မယ့်သူတွေမြန်မာနိုင်ငံတွင်းမှာကျွန်တော်တို့ပိုလိုအပ်ပါတယ်လို့ Facebook ရဲ့ CTO ဖြစ်သူ Mike Schubefer ကပြန်ဖြေခဲ့ပါတယ
် England Leeds United အသင်းကိုမြန်မာနိုင်ငံကိုဖိတ်ခေါ်ပြီးမြန်မာအသင်းတွေနဲ့ခြေစမ်းပွဲကစားဖို့အတွက်စီစဉ်တာမှာအဓိကရည်ရွယ်ချက်နှစ်ခုရှိပါတယ်လို့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ် MFF အထွေထွေအတွင်းမှဦးကိုကိုသိန်းကပြောပါတယ
်ဒီကကျွန်တော်ခုဖြစ်တဲ့ကျွန်တော်တို့ Asian Games ရေမီစားပေးခုရှိပါတယ်ကျွန်တော်တို့ကလည်းမှာနောက်တစ်ခုကတော့ကျွန်တော်တို့ကအာရှအာဆီယံဘောလုံးဖွဲ့ချုပ်ရဲ့အမြင့်ဆုံးဖြစ်တဲ့ကျွန်တော်တို့စူစီကတ်တိုင်ပွဲကျွန်တော်တို့ဝင်မှာအိတ်ကောင်တွေဒီစပါတော့ဘာကျမပြီးလို့မှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီတိုင်ပွဲတစ်ခုကိုကျွန်တော်တို့ကဒီနေ့မှာတော့တက်တဲ့အားသာဖြစ်တဲ့ကျွန်တော်တို့ဒီတိုင်ပွဲမှာအောင်မြင်မှုရရှိဖို့အတွက်ကျွန်တော်တို့ဒီလိုတိုင်ပွဲလေးတို့ဒီ United ကကလပ်ဝင်ခင်ဗျားကိုကျွန်တော်တို့ကတစ်ခေါက်ပြောကျွန်တော်တို့ဒါကျမပြီးလို့ချင်းကျွန်တော်တို့ဒါအဓိကဖြစ်တဲ့ခုဖြစ်ပါတယ်
ကျတဲ့ဘရင်းနဲ့ဘောလုံးဖွဲ့ချုပ်နဲ့ Leeds United တို့ရန်ကုန်မှာပူးတွဲပြုလုပ်တဲ့ဒဏ္ဍာရီရှင်းပွဲမှာပြောသွားတာပါဘောလုံးသမားတွေနဲ့ဝန်ထမ်းတွေကိုမြန်မာနိုင်ငံခီးစဉ်ကြောင်းပြောဆိုလိုက်ပြီးတဲ့နောက်မှာအိတ်ပြော်တဲ့ပုံနောက်မှမရှိပါဘူးလို့ Leeds United အသင်းမန်နေဂျာ Paul Hagen Bottom ကပြောပါတယ်အသင်းရဲ့မြန်မာနိုင်ငံခီးစဉ်ပေါ် Britain လွတ်တော်အမတ်တွေအသင်းရဲ့ပြည်သက်တွေနဲ့နိုင်ငံတကာလူငင်းချမ်းသာကွန်အဖွဲ့လို့လူခွင့်ရေးဖွဲ့တွေကဝေဖန်ပြောဆိုပြီးခီးစဉ်ဖြစ်ဖြစ်ပေါ်တောင်းဆိုရတာရှိခဲ့တာပါ
အမေရိကန်ပြည်တော်စုမှာရှိနေတဲ့နီပေါ်နိုင်ငံကရှစ်ပြောင်းလူထိုင်သူခန့်မှန်းခြေ 9,000 လောက်ကိုအထူးအကောက်အွယ်ပေးထားတာအဆုံးသတ်ဖို့အမေရိကန်ဆိုရကဆုံးဖြတ်လိုက်ပါတယ်။အဲဒီလူတွေအနေနဲ့နိုင်ငံတွင်းကနေထွက်သွားဖို့ဒါမှမဟုတ်စနစ်တကျပြောင်းလဲတစ်ခုဖြစ်ဖို့အတွက်နိုင်ငံတွင်းမှာဆက်နေနိုင်အောင်နောက်ထပ်နည်းလမ်းရှာဖို့2019ခုနှစ်ဇူလိုင်လ24ရက်နေ့ဒီအချိန်ရပါတယ်။2015ခုနှစ်ဧပြီလကနီပေါ်နိုင်ငံမှာငလျင်ကြီးလှုပ်ပြီးလူပေါင်း 8,000 ကျော်ဒေဆုံးခဲ့ရပြီးတဲ့နောက်အဲဒီအချိန်သမ္မတဘရက်အိုဘားမားလက်ထက်အမေရိကန်မှာရှိနေတဲ့နီပေါ်နိုင်ငံသားတွေကိုအထူးအကောက်အွယ်ပေးထားခဲ့တာပါ။အဲ့ဒီအထူးအကောက်အွယ်ကိုသမ္မတဥပမာဆိုရက2016ခုနှစ်အောက်တိုဘာလမှာနောက်ထပ်တစ်နှစ်ခွဲတည်တံ့တိုးပေးခဲ့ပါတယ်။ဒါပေမဲ့လည်းငလျင်ကြောင့်ဖြစ်လာတဲ့အခြေအနေတွေဟာကြီးမားတဲ့အခက်အခဲတွေဖြစ်ဆက်မရှိတော့တဲ့အဆင့်အထိရောကျသွားပြီလို့ဝန်ကြီးခက်စတီနီယိုဆန်ကသုံးသပ်ထားတဲ့အကြောင်းအမိမေလူလူရေးဌာနကပြောပါတယ်။စစ်တမ်းနဲ့တဘာဝဘေးဒဏ်သင့်တဲ့နိုင်ငံတွေကလူတွေအတွက်ဘေးရန်တွေကင်းရှင်းစွာနေထိုင်နိုင်ရေးရည်ရွယ်ပြီးယာယီအကောက်အွယ်ပေးအဆင့်သတ်မှတ်ချက်ကို1990ပြည့်နှစ်ကစပြီးအမေရိကန်မှာချမှတ်ထားတာဖြစ်ပါတယ်။
နေတုမဟာမိတ်နိုင်ငံများရဲ့နိုင်ငံခြားရေးဝန်ကြီးများတောက်ကြနေ Brussels ကဆွေးနွေးပွဲမှာရုရှားရဲ့တင်းမာမှုအခြေအနေတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်။ရုရှားကသူ့တချို့ဟောင်းကို Britain နိုင်ငံမှာအစိတ်ခတ်တိုက်ခိုက်ခဲ့တယ်လို့အနောက်နိုင်ငံတွေကမကြခင်သတင်းဖက်တွေအတွင်းဆွဆွဲခဲ့ကြပြီးတဲ့နောက်မှာဒီထိပ်သီးအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်။ဒါပြန်ရုရှားရဲ့မဟာမိတ်ဆီးရီးယားကဒါရုလက်နဲ့တုံတိုက်ခိုက်မှုတွေလုပ်တယ်လို့ဆွဆွဲပြီးဒါကို American ပြင်သစ်နဲ့ Britain သုံးနိုင်ငံပေါင်းပြီးလေကြောင်းတိုက်ခိုက်မှုနဲ့တုံ့ပြန်ခဲ့တာမဟုတ်တင်းမာမှုတွေတွန်းနေခြင်းလည်းဖြစ်ပါတယ်။ဒီလိုတိုက်ခိုက်မှုကိုနေမဟာမိတ်အဖွဲ့ကစီမံဆောင်ရွက်တာမဟုတ်ပေမဲ့တိုက်ခိုက်ခွင့်ကိုတော့အဲ့ဒီအချိန်ကပေးခဲ့တာပါအဖွဲ့ဝင်29ဦးပါတဲ့ NATO အဖွဲ့ဌာနချုပ်ကိုဂျွန်လာထဲမှာအဆောက်အဦတောင်းဖွင့်တော့မှာမဟုတ်အခုတောက်ကြချင်းပါတဲ့ထိပ်သီးအစည်းအဝေးဟာ NATO ရဲ့ Brussels ကရုံးဟောင်းကနောက်ဆုံးအစည်းအဝေးဖြစ်ပါတယ်ဒီအစည်းအဝေးမှာရုရှားရဲ့အန်ဒီယာကြီးရဲ့လောက်ရတွေကိုအဓိကထားဆွေးနွေးမှာဖြစ်ကြောင်း NATO ဖွဲ့အတွင်းမှုချုပ် Jens Stoltenberg ကချက်တဲ့ပြင်းနဲ့မှာပြောပါတယ်ဒီထဲမှာ Crimea ကိုတရားဝင်ကျူးကျော်သိမ်းပိုက်တာ Ukraine အရှေ့ပိုင်းဒေသမတည်ငြိမ်အောင်လုပ်တာ Democracy လုပ်ငန်းစဉ်တွေဂျောင်းဝင်နှောက်ရှက်တာ Cyber တိုက်ခိုက်မှုတွေနဲ့အချက်လက်တွေဖြန့်ဝေတာတွေပါဝင်တယ်လို့ပြောပါတယ်NATO နိုင်ငံခြားရေးဝန်ကြီးတွေဟာအရှေ့လေပိုင်းနဲ့အာဖရိကမြောက်ပိုင်းလုံခြုံရေးစသဖြင့်အထူးသဖြင့်အီရတ်အရေးကိုဆွေးနွေးကြမှာလည်းဖြစ်ပါတယ်
ထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်တင်းတို့ကကြီးညာပေးခဲ့ကြတာပါအခုတော့သတင်းလွှာတွေတင်ဆက်ဖို့အချိန်ရောက်လာပါပြီအခုပထမဆုံးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်ဆွစ်ဇာလန်ဝါယင့်တန်တမန်တဦးကိုခန့်အပ်လိုက်တဲ့အကြောင်းသတင်းအပြည့်အစုံကိုကိုကျော်ကျော်တင်းကပြောပြပါမယ်ရှင်
ကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံဆိုင်ရာသူ့ရဲ့အထူးတန်တမန်တစ်ကိုရွေးချယ်ခံထားလိုက်ပြီဖြစ်တဲ့အကြောင်းဂျာတာဘီနီကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်အရစတီဖန်ဒူဂျာရစ်ကကြေညာသွားပါတယ
် The Secretary General is appointing Christine Schroner Bergener of Switzerland as his new special envoy in Myanmar
She brings the talented Madi Mrs. Christine Bergener ကိုမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ကခံထားလိုက်ပါပြီMiss Wagner ဟာတန်တမန်လုပ်ငန်းမှာ25နှစ်ကျော်အတွေ့အကြုံရှိထားပြီးဖြစ်ပြီးဆွစ်ဇာလန်နိုင်ငံသားရေးဌာနမှအစင်းမြင့်အစိုးရတာဝန်မျိုးမျိုးကိုထမ်းဆောင်ခဲ့သူပါလက်ရှိတာဝန်တွေခံထားခံရခြင်းအထိ Mrs. Wagner ဟာဂျာမနီနိုင်ငံဆိုင်ရာဆွစ်ဇာလန်တန်မတ်ကြီးဖြစ်2015ခုနှစ်ကတည်းကတာဝန်ထမ်းဆောင်ခဲ့ပါတယ်2009ခုနှစ်ကနေ2015ခုနှစ်အထိထိုင်းနိုင်ငံဆိုင်ရာတန်မတ်ကြီးဖြစ်ထမ်းဆောင်ခဲ့ပြီး2010ပြည့်နှစ်ကထိုင်းနိုင်ငံမှာအကြမ်းဖက်အခြေအနေတွေဖြစ်တဲ့အချိန်နှစ်ဖက်ကြားစစ်ဆင်ညှိနှိုင်းမှုတွေဦးစီးလှုပ်ဆောင်ပေးခဲ့ပါတယ်
။အတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်အနေနဲ့အထူးတန်တမန်တူခန့်ထားဖို့ကိစ္စကိုကုလသမဂ္ဂဒုတိယညီလာခံကပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာဆုံးဖြတ်ချက်ချထားတာပါ။ကုလသမဂ္ဂဒုတိယမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဖြစ်အိန္ဒိယဝါယင့်တန်တမန်ဗီဂျီနန်ဘီယာ2016ခုနှစ်ဒီဇင်ဘာလမှာယာဒူးတက်တန်းကုံဆုံးသွားပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတိကျအထူးတန်တမန်ဒါမှမဟုတ်အထူးအကြံပေးပုဂ္ဂိုလ်တူမရှိခဲ့တာနှစ်နှစ်နီးပါးကြာပြီးတဲ့နောက်မှာအခု Miss Bergener ကိုအထူးတန်တမန်ဖြစ်ခံထားလိုက်တာဖြစ်ပါတယ်ဒီတော့တွင်မှာပဲကုလသမဂ္ဂလူမျိုးရေးကောင်စီတန်တမန်အဖွဲ့ဟာမြန်မာနိုင်ငံကိုဧပြီလ26ရက်ကြာသပတေးနေ့မှာထွက်ခွာသွားကြပါပြီမေလ2ရက်နေ့ထိကြာမဲ့ဒီကြီးစဉ်တွင်တန်တမန်အဖွဲ့ဟာမြန်မာနိုင်ငံပြီးရင်ဘင်္ဂလားဒေ့ရှ်နဲ့အီရတ်နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်လူမျိုးရေးကောင်စီတန်တမန်အဖွဲ့လာရောက်ဖို့ပန်ကြားတဲ့ကိစ္စကိုမြမအစိုးရကအစောပိုင်းမှာညှင်းပယ်ထားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလဆန်းမှာမှသဘောတူလိုက်တာပါတန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အသေးစိတ်ကိုတော့အတိအကျမသိရသေးပါဘူးလူမျိုးရေးကောင်စီတန်တမန်အဖွဲ့မြန်မာနိုင်ငံခီးစဉ်ထွက်ခွာသွားပြီဖြစ်တဲ့အကြောင်းပြောခွင့်ရဒူဂျာရစ်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတဲ့အချိန်ထဲမှာပဲရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့လည်းထည့်သွင်းပြောဆိုသွားပါတယ်
The situation in Rakhine State remains extremely concerning. There are continued reports of departures from northern Rakhine.
ဒီကအခြေအနေကအလိုမင်းကိုစိုးရိမ်ပေါ်ရရှိနေသေးပါ။ဒီကပြည်နယ်မြောက်ပိုင်းကနေထွက်သွားသူတွေရှိနေတုန်းပဲဆိုတဲ့သတင်းတွေဆက်ရနေသလိုမွတ်စလင်တိုင်းဝမ်ကိုချင်းချောက်အကြက်ကင်တာတွေရှိနေတုန်းပဲဆိုတဲ့သတင်းချို့လည်းထွက်ထားပါတယ်။မီးလောင်ပျက်စီးထားတဲ့ကျေးရွာတွေကိုဘူဒိုဇာတွေနဲ့မြေလံရှင်းပစ်တဲ့အထောက်အထားတွေရှိနေသေးဖြစ်ပြီးဒီကပြည်အလယ်ပိုင်းမှာပြီးခဲ့တဲ့6နှစ်အတွင်းစခန်းတွေထဲမှာနေနေရသူတွေအပါအဝင်ရိုဟင်ဂျာတွေကိုတွာလာခွင့်ကန့်သက်ထားတာလည်းရှိနေတုံးပါပဲ
။ဒီကိုင်းပြည်နယ်မှာနေထိုင်နေစေရိုဟင်ဂျာလူဦးရေ9သိန်းပတ်ဝန်းကျင်ရှိပြီးခွဲခြားဆက်ဆံခံရတာ၊ဘေးဖယ်ခံထားရတာ၊လူလက်စွာတွာလာခွင့်ကိုဆိုးရွားစွာကန့်သက်ခံရတာ၊ကျန်းမာရေး၊ပညာရေးနဲ့အတမူဝမ်းကြောင်းအခွင့်အလမ်းတွေကိုဆိုးရွားစွာကန့်သက်ခံရတာတွေဆက်ရှိနေစေပဲလို့လည်းပြောခွင့်ရဒူဂျာရစ်ကပြောသွားပါတယ်။ဒါကြောင့်လဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေအနေနဲ့ဘေးရန်ကင်းစွာကိုယ်သဘောနဲ့ကိုအခိုင်အမာနေရပြန်တာမျိုးဖြစ်ဖို့မျှော်လင့်ချက်မထားနိုင်သေးဘူးလို့လူသားစာနာမှုအကူအညီပေးနေသူတွေကပြောတဲ့အကြောင်းလဲပြောခွင့်ရဒူဂျာရစ်ကပြောပါတယ်။ကုလတွင်းမှုချုပ်ဟောင်းကိုပြန်နံဦးဆောင်ခဲ့တဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်လာမှာမြမအစိုးရနဲ့လည်းတွဲလို့ဆောင်ဖို့ကုလသမဂ္ဂအနေနဲ့အစဉ်သင့်ရှိနေပါတယ်လို့လည်းဒူဂျာရစ်ကပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်တဲ့ခဲ့တာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ကုလသမဂ္ဂကတမတ်ခေါ်ဆိုပြီးမြန်မာတာဝန်ရှိသူတွေကတော့ဒါကိုအစဉ်တစိုက်ငင်းဆိုထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ဆက်ပေးသွားတာပါဆက်လက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံမှာပြန်လည်နေထိုင်နိုင်ကြရေးနဲ့ပတ်သက်ပြီးဒုက္ခသည်ဆိုင်ရာအမေရိကန်ဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးမတ်စတော်ရယ်လာရဲ့ VOA တီးတက်မေးမြန်းခန်းအကြောင်းအပြည့်အစုံကိုမတ်ဆုမြတ်မွန်ကပြောပြပါမယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂတ်လနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကိုအေးအေးယူနိုင်ဖို့နိုင်ငံတကာရာဇဝတ်ပြစ်မှုတရားရုံး ICC ကိုတင်ဖို့ပြောဆိုမှုတွေထွက်ပေါ်နေချိန်မှာဖြစ်ခဲ့တဲ့အခြေအနေတွေကိုအတိအကျသိရနိုင်ဖို့အမေရိကန်ပြည်ထောင်စုကလည်းနီလန်းမျိုးစုံရှာဖွေနေတယ်လို့ပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ရောက်နေတဲ့ဒုက္ခသည်တွေမြန်မာနိုင်ငံမှာဘေးကင်းလုံခြုံစွာပြန်လည်နေထိုင်နိုင်ရေးအတွက်ကျူးလွန်ခဲ့သူတွေကိုအပြစ်ပေးနိုင်ဖို့အရေးကြီးတယ်လို့လူဦးရေဒုက္ခသည်နဲ့ပြောင်းရွှေ့အခြေချမှုဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Mark Storella က VOA နဲ့တိသက်မင်းညံကမ်းမှာပြောကြားခဲ့ပါတယ်
။ The acting secretary said yesterday that those responsible for the violations, abuse and attacks must
လူခွင့်ရေးချိုးဖောက်ကျူးလွန်ခဲ့တဲ့သူတွေကိုအရေးယူရမယ်လို့ယာယီနိုင်ငံခြားရေးဝန်ကြီးမနေ့ကပြောခဲ့ပါတယ်။တာဝန်ရှိသူတွေတာဝန်ခံရေးကိုအမေရိကန်ကအင်မတန်အလေးနဲ့ထားပါတယ်။အခြေအနေမှန်တွေသိရအောင်လုံမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုအမေရိကန်ကထောက်ခံပါတယ်အချက်အလက်တွေရရှိနိုင်မဲ့တခြားနိုင်ငံအလုံးကိုလည်းကျွန်တော်တို့ရှာဖွေနေပါတယ်ဒုက္ခသည်တွေသူတို့ဆန္ဒနဲ့သိခါရှိရှိအနေနဲ့ကင်းကင်းပြန်လာနိုင်အောင်လှုပ်ဖို့လိုအပ်တဲ့ဆောင်ရွက်ချက်မှန်သမျှကိုမြန်မာအာဏာပိုင်တွေဆောင်ရွက်ဖို့နိုင်ငံတိုင်းကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတိုင်းနဲ့အတက်နိုင်ဆုံးအာရုံစိုက်ဆောင်ရွက်ဖို့လိုပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမှာမုတ်တုံရာသီကာလအရေးပေါ်လိုအပ်နေတဲ့အမှုအကားကာကွယ်ဆောင်ရှောက်မှုကျန်းမာရေးဆောင်ရှောက်မှုစတာတွေကိုအခုအညီပေးနိုင်ဖို့အမေရိကန်ပြည်ထောင်စုကနောက်ထပ်ဒေါ်လာတန်90ပေးမယ်လို့ကြေညာခဲ့ပါတယ်။ပမာဏများလာတဲ့ဒုက္ခသည်တွေအချိန်တို့အတွင်းမှာနေရက်ဆွန့်ခွာထွက်ပြေးခဲ့ရတဲ့အခြေအနေဟာဆယ်စုနှစ်ပေါင်းများစွာအတွင်းအဆိုးဆုံးဖြစ်တယ်လို့ဆိုပြီးဒုက္ခသည်တွေမြန်မာနိုင်ငံဘက်မှပြန်နေနိုင်တဲ့အခြေအနေမျိုးဖန်တီးဖို့အရေးကြီးတယ်လို့ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးစတိုရဲလာကပြောပါတယ်။
We have lots of opportunities to collect information on our own. First, we have two embassies, one obviously in Rangoon and the other in Dhaka with strong ambassadors and
American Bureau of Foreign Affairs in Chile တွေကိုစူးစမ်းသိရှိနိုင်တဲ့အခွင့်အလမ်းတွေအများကြီးရှိပါတယ်။ရန်ကုန်မှာရောဓာကမှာပါ American တာဝန်တွေရှိပါတယ်။တာဝန်နှယုံမှာရှိတဲ့သံမကြီးနဲ့စံတမန်တွေကဒီကိစ္စမှာထဲထဲဝင်ပါဝင်ပတ်သက်ဆောင်ရွက်နေကြပါတယ်။ဒါနဲ့မကကျွန်တော်တို့တိုက်ရိုက်ထောက်ခံကူညီနေတဲ့စီမံကိန်းတွေကိုစောင့်ကြည့်နိုင်ဖို့ဒုက္ခသည်အရေးညှိနှိုင်းဆောင်ရွက်ရေးမှူးတယောက်ကိုလည်းဒါကမှတာဝန်ပေးထားပါတယ်။ကျွန်တော်တို့ပြည်ထောင်ငွေကိုအကျိုးရှိအသုံးချနေရလားဆိုတာသိကြအောင်ရောကျွန်တော်တို့ကိုလိုအပ်တဲ့အကြံတွေပေးနိုင်ဖို့ပါဖြစ်ပါတယ်။နောက်ထပ်ထောက်ပံ့ငွေပေးမယ်လို့ယာယီနိုင်ငံခြားရေးဝန်ကြီးကကြေညာထားတာမို့ဒီငွေကိုထိထိရောက်ရောက်သုံးဖို့စေချောင်းလုပ်ဖို့လိုပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေကြတဲ့ဒုက္ခသည်အများစုကမြန်မာနိုင်ငံကိုမပြောင်းချင်ဘူးလို့ပြောနေကြတဲ့အတွက်သူတို့ကိုပြန်အောင်အမေရိကန်အနေနဲ့ဘယ်လိုလုပ်နိုင်မှာလဲလို့ VOA ရဲ့အမေကိုဒုက္ခသည်ဆိုင်ရာဒုလက်ထောက်အမေရိကန်နိုင်ငံသားရေးဝန်ကြီးစတိုရဲလာကအခုလိုဖြေပါတယ်
။ We and international organizations like UNHCR and IOM have a lot of experience.
ကျွန်တော်တို့ရော UNHCR IOM တို့လိုနိုင်ငံတကာအဖွဲ့အစည်းတွေပါဒီလိုအတွေ့အကြုံတွေအများကြီးရှိပါတယ်။ခွင့်ရပြတာနဲ့ဒုက္ခသည်နည်းနည်းကိုပထမပြန်စီပြီးအခြေအနေဘယ်လိုရှိကြလဲဆိုတာသူတို့ကိုယ်တိုင်ကြည့်နိုင်ပါတယ်။တချိန်တည်းမှာပဲဒီနေရာတွေစီတွာလာခွင့်ပေးဖို့လိုပါတယ်။ဒါမှနိုင်ငံတကာအသိုင်းအဝိုင်းကမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေကိုသိရှိရပြီးဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာတွေအနေနဲ့သူများပြောတာဥသာလက်ခံရတာမျိုးမဟုတ်ပဲသိခါရှိရှိအနေကင်းကင်းပြန်လာလို့ရတယ်ဆိုတဲ့အတိပြုချက်ရနိုင်မှာဖြစ်ပါတယ်။
ရိုဟင်ဂျာဒုက္ခသည်ပြဿနာကြီးဟာကြီးမားလွန်းတဲ့အတွက်ဘယ်နိုင်ငံတစ်ခုတည်းကမှဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါရယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကိုနိုင်ငံတွေအားလုံးကမျှဝေဖြေရှင်းကြဖို့အတွက်လည်းအမေရိကန်ဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Mark Storella က VOA နဲ့တီးသန့်မြန်မြန်ကမှတိုက်တွန်းသွားပါရယ်ရှင်
။မဆုမျက်မှုပြောပြပေးသွားတာပါ။အခုဆက်ပြီးနားဆင်ရမှာကတော့အဖမ်းစည်းခံ writer သတင်းတောက်နှစ်ဦးအမှုမှန်ပေါ်ပေါက်ရေးတရားမျှတမှုရှိစေရေးလှုံ့ဆော်ပေးဖို့အရက်ဖက်လူမှုအဖွဲ့အစည်းတွေကသမရဥဝင်းမြင့်ထံအိတ်ဖွင့်ပေးစာရေးသားတောင်းဆိုလိုက်ကြတဲ့အကြောင်းမှာအကြောင်းဆောင်ကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်
။ရခိုင်ပြည်နယ်အင်းနေကျွတ်ရကလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုသတင်းတွေကိုပေါ်ထုတ်ရေးသားခဲ့တဲ့ writer သတင်းဌာနရဲ့သတင်းတောက်တွေပါဝင်ဒီအမှုနဲ့ဆက်ဆက်ပြီးအချုပ်နှောင်ခံနေရတဲ့တရားလူပြသက်သေဒူရဲမှုမိုးရံနိုင်တဲ့ရဲဝန်ထမ်းတွေအတွက်တရားမျှတမှုရှိစေဖို့အမှန်တရားပေါ်ပေါက်အောင်ဆောင်ရွက်ပေးဖို့ကိုအရက်ဖက်လူအဖွဲ့အစည်းတရား63ဘွဲ့ကသမရာကြီးဦးဝင်းမြင့်ထံ AB 26ရက်နေ့စွဲနဲ့အိတ်ဖွင့်ပေးစာတစ်စောင်ရေးသားတောင်းဆိုလိုက်ကြတာဖြစ်ပါတယ်။အခုလိုအိတ်ဖွင့်ပေးစာရေးသားရတဲ့အဓိကအကြောင်းကတော့အရက်ဖက်လူမှုအဖွဲ့အစည်းတရား63ဘွဲ့ရဲ့ကိုစားပြောခွင့်ရသူ generation wave အဖွဲ့ဥက္ကဋ္ဌကိုမိုးသွေးကပြောပြပါလေ
။ဖန်ကြီးခံရတဲ့ပြည်နောက်နှစ်ယောက်အပါအဝင် ထိန်းသိမ်းခံရတဲ့ဒီရဲတပ်ဖွဲ့ဝင်တွေကိုချင်းချင်းမရှိလွတ်ပေးဖို့ဆိုတဲ့အချက်ကအဓိကတစ်ချက်ဖြစ်တယ်။နောက်ထပ်တစ်ချက်ကတော့သူတို့တွေကိုမိသားစုနဲ့ပြည်စုံပေးဖို့လည်းတောင်းဆိုထားတယ်။အဲကြောင့်လဲဆိုသူရဲမျိုးမျိုးရနိုင်တာသူရဲမိသားစုနဲ့အခုချိန်ထိမပြတ်သေးဘူး။နောက်တစ်ချက်ကကျတော့အဲ့ဒီလိုမျိုးသူထွက်ဆိုပြီးမကြခင်ပါလေမိသားစုကိုရဲဝန်ထမ်းအင်အားအနေနဲ့ပြောင်းဖို့အတွက်ပေါ့နော်ကိစ္စကလည်းသူဖြစ်လာခဲ့တယ်။ဒါအမှန်ကိုပေါ်ထုတ်တဲ့ဒီတယောက်အတွက်မိသားစုပေါ်အဆင်ဆောင်မှုဖြစ်လာရင်မကောင်းလို့မြင်နေတာကြောင့်ဒီချက်တွေလည်းကျွန်တော်တို့ထည့်ပြီးတော့တောင်းဆိုထားပါတယ်။
ဒီသတင်းတော့တွေကိုဖန်ဆီးမှုဟာထောင်ချောက်စင်ဖန်ဆီးခဲ့တာဖြစ်ကြောင်းပြည်ထောင်စုဌာနရဲ့တရားလိုပြဆက်သည့်ဒူရဲမှုမိုးရံနိုင်က AP 20ရဲ့တရားခွင်မှာထွက်ဆိုသွားသလိုအဖန်ဆီးကန်သတင်းတော့တွေကလည်းအစောပိုင်းမှာပြောဆိုထားပါတယ်ထောင်ချောက်စင်ဖန်ဆီးမှုတွေရှိနေခြင်းဟာပြည်သူတွေရဲ့နေစဉ်ဘဝလုံခြုံမှုကိုထိခိုက်စေတယ်လို့ကိုမိုးသွေးကဝေဖန်ပါတယ
်ဒီလိုမျိုးထောင်ချောက်စင်ဖန်ဆီးတာတွေလုံလို့ရနိုင်တယ်ဆိုလို့ရှိရင်ပြည်သူတွေပျောက်ချင်းစီတိုင်းရဲ့လုံခြုံမှုကလည်းကောချက်တည်ဖြစ်လာဆိုလိုချင်တာတည်းကဒါတောင်းကစားမှုနဲ့လားအစ်တစားမှုနဲ့လားစီးမှုနဲ့လားနိုင်ငံရေးမှုနဲ့လားအမျိုးမျိုးစင်ဖမ်းလို့ရတယ်ဆိုတဲ့အခြေအနေဖြစ်သွားနိုင်တယ်ဆိုတော့ဒါကြီးကလုံးဝမဖြစ်တင်ဘူ
း2010အခြေခံဖွဲ့စည်းပုံအရအစိုးရဟာတက်မတော်ပေါ်ဩဇာအာဏာလွှမ်းမိုးနိုင်ခြင်းမရှိဘူးလို့လူအများကထင်မြင်သုံးသပ်နေကြတာပါပြည်ထောင်စုကာကွယ်ရေးနဲ့နေဆိုင်ရေးဝန်ကြီးဌာနတွေကိုတက်မတော်ခေါင်းဆောင်တွေကချုပ်ကန့်ခွင့်ရှိတယ်ဆိုတော့2008ဖွဲ့စည်းပုံပေါ်အမြင်ဟာလွဲမှားနေပြီးဝန်အားလုံးရဲ့အကြီးအကဲဟာသမရတာဖြစ်တယ်လို့လူအခွင့်ရေးရှင်းနေဦးသိန်းသန်းဦးကထောက်ပြပါတယ
်။ဒီ2008ဖွဲ့စည်းပုံကျမ်းစာရှိတယ်ဆိုလို့နဲ့2008ဖွဲ့စည်းပုံကျမ်းစာပုံမှာ58ရာသမရဟာနိုင်ငံသားအားလုံးမှာအထူးသဖြင့်နောက်199ကာကြီးရာသမရဟာဝန်ထမ်းအဖွဲ့စည်းရဲ့အကြီးအကဲဖြစ်တယ်။နောက်ပုံမှာ232မပြတ်ထန်းထားတဲ့ကာကွယ်ရေးဦးစီးချုပ်စီကနေပြီးတော့ဒီတိုင်းဝန်ကြီးကာကွယ်ရေးဝန်ကြီးနဲ့လေဆာကြီးရဝန်ကြီးဝန်ကြီးစင်ကြားယူရမယ်ဆိုတာဟာသိင်းရယူလို့ပြောတာအဲ့ဒီဝန်ကြီးဌာနတွေကတက်မတော်ကဝေးပြီးယူလက်အောက်မှာရှိရမယ်ဆိုတဲ့အသေးပြန်မဆောင်ဘူးကြည့်အဲ့တော့တက်မတော်လည်းဝန်ထမ်းဖွဲ့ပြီးကဒီတိုင်းဝန်ကြီးဌာနလည်းဝန်ထမ်းဖွဲ့ပြီးကရဲဝန်ထမ်းဖွဲ့ပြီးအားလုံးဟာသမရထိန်းကွက်ခွင့်ရှိတယ
် Raiders တင်းနောက်တွေကိုထောင်ချောက်စင်ဖမ်းဆီးဖို့အတွက်ရဲမှုရုပ်တင်ကိုကိုကဦးစီးကိုကဲခဲ့တယ်လို့ဒူရဲမှုမိုးရံနိုင်ရဲ့တရားရုံးထွက်ဆိုချက်အရာသိရကြောင်းအိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်အဆုံးဖြတ်ချက်မချရသေးခင်မှာဒူရဲမှုမိုးရံနိုင်ရဲ့မိသားစုကိုရဲတန်းလျားကနေနှင်ထုတ်လိုက်တဲ့အချက်နဲ့ထောင်ချောက်စင်ဖမ်းဆီးရင်းကိစ္စကိုနိုင်ငံတော်အဆင့်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးစစ်ဆေးပေးဖို့နဲ့အဖမ်းဆီးကန်သတင်းတော့တွေနဲ့ရဲဝန်ထမ်းမိသားစုတွေရဲ့ဘဝလုံခြုံရေးအာမခံချက်ရရှိရေးတို့ကိုသမရဦးဝင်းမြင့်အနေနဲ့ကူညီဆောင်ရွက်ပေးဖို့အိတ်ဖွင့်ပေးစာမှာတိုက်တွန်းတောင်းဆိုထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းကတောက်ချနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်။အပတ်စဉ်အစီအစဉ်အားလုံးကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာမှာဖတ်လို့နားထောင်လို့လည်းရပါတယ်။ဝေဖန်ကြံပေးစာတွေကိုအီးမေးလ်နဲ့ပေးပို့လိုသူများ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဆက်လက်ပြီးနားဆင်ရဖို့ရှိတာကတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေပိုပြီးဆုတ်ယုတ်လာနေတယ်လို့နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာနဲ့ပတ်သက်လို့ပြည်တွင်းသတင်းမီဒီယာအတိုင်းအဝိုင်းကဘယ်လိုတုံ့ပြန်မှုတွေရှိနေပါသလဲဒီအကြောင်းကိုမတ်တင်ကြီးထိုက်စူးစီးတင်ပြထားတာကိုနားဆင်ရမှာပါရှင
်မြန်မာနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းသတင်းတောက်20လောက်အဖမ်းခံခဲ့ရမှုပရိပခတွေရှိနေတဲ့ရခိုင်ကချင်နဲ့ရှမ်းပြည်နယ်တို့မှာလွတ်လပ်စွာသတင်းရယူခွင့်မရှိတဲ့အချက်နောက်အစိုးရဘက်ကသတင်းလွတ်လပ်ခွင့်ကိုဦးစားပေးတာမရှိတာတွေကိုထောက်ပြပြီးမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကျဆင်းလာတယ်လို့နယ်စည်းမခြားသတင်းတော်များအဖွဲ့ RSF ကဒီနေ့အစီရင်ခံစာမှာထောက်ပြလိုက်တာပါမြန်မာသတင်းလွတ်လပ်ခွင့်ကျဆင်းလာတယ်ဆိုတာကမျှော်လင့်ထားပြီးသားကိစ္စလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောဆိုပါတယ်
။ဟုတ်တယ် boys ကရေးတဲ့ကိစ္စနောက်ကဒီပေါ်မှာသတင်းတော့ဒီဖန်ခံတဲ့ကိစ္စနောက်ကဒီနှစ်ဆုံးပိုင်းမှာဒါဟိုအလုံးတို့ဖန်ခံတဲ့ကိစ္စပေါ့နော်။နောက်ကတော့ဒီ2019မှာဖြစ်တဲ့ရခိုင်ရေးခင်းတဲ့ပတ်သက်လို့သွားခွင့်ကိုဖိတ်ပင်တာကအဲတချို့သွားတဲ့သတင်းတော့ဒီစိတ်ကြောက်ခံရတဲ့ဟာတွေရှိတယ်။သမရယုံကိုနိုင်ကပြန်သမားရဲ့ဖွင့်ကြည့်ကြမရဘဲမတော်ရအောင်ဆိုတဲ့စာမျိုးကိုသူ့အဖွဲ့ပြည်တွင်းမှာထုတ်ထားတာတွေလည်းရှိတယ်ဆိုတော့ဒီဟာတွေကဒိန်းဒီပေါင်းဟိုတင်းလွတ်လပ်ခွင့်ကိုသွားထိခိုက်လိမ့်မယ်မယ်လို့တော့ကျွန်တော်တို့ကညွှန်နေတာပြီးသားပေါ့
အရင်သမရဦးသိန်းစိန်လက်ထက်2015ခုနှစ်အတွင်း RSF ရဲ့မြန်မာတင်းလွတ်လပ်ခွင့်အဆင့်တန်းမှာတော့မြန်မာကအဆင့်143မှာရှိခဲ့တာပါဒီနောက်2016ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီအစိုးရဖွဲ့လာချိန်မှာတော့ Tadin lula kwengu sin tia donse di epsi du mien tapma keraba. Tabi mele na chao sako na kuni etuin. Tadin lula kwenga sin chao sin cha dwa bi sin tia donse kun pia dwa ware. Arase apweji ka taupya dilube. Anabai nui baka tadin eche le ya yu bai kwengu. Da wun makane gisa gale. Dage letu yin sa niyare ke ketku pia de lu.
ကချင်းပြည်နယ်အခြေစိုက်မြစ်ချနာဒရင်ချန်ရဲ့အဲ့ဒီတာချုပ်ဆိုင်းမန်ကပြောပါတယ်။ကြာရကျန်တိုင်းရှိရဲ့ဒရင်ချန်ကျန်ရုပ်ကျွန်တော်တို့မင်းလည်းသူကကျွန်တော်တို့ဖြစ်ရဲ့ဒါမှမဟုတ်ဒီဘက်ကစစ်တပ်နဲ့ဒီဘက်ကဆိုးရဌာနဆိုင်ရာလေကျွန်တော်တို့မဖြစ်ရချင်မှာကျွန်တော်တို့ကြံရအကြိုက်ရှိအတိုင်းမရရဲ့ပြီးနောက်ထပ်ဒီရှိအတိုင်းမရရဲ့မှာကျွန်တော်တို့ကြည့်ရဲ့ချိန်မ
ကြတဲ့ရလို့ကျွန်တော်ကြည့်ရတယ်နဲ့ကျွန်တော်ရေးလိုက်ရင်ဖတ်စံတဲ့နဲ့ဒုလိုက်မှာအချိန်ကြီးဆွဲရှိလို့ရတဲ့အချိန်မျိုးအနေထားမျိုးမှာကျွန်တော်ကုကြုံပေးနေရတာပါအခု2018ခုနှစ်အတွင်းမှာရောမြန်မာသတင်းလွတ်လပ်ခွင့်အခြေအနေတိုးတက်လာဖို့အတွက်အစိုးရဘက်ကမူဝါဒရှိရာဦးစားပေးကန့်တွယ်လာမယ့်အနေအထားတွေ့ရပါသလားဆိုတဲ့အပေါ်မှာတော့
တဲ့မီဒီယာကောင်စီဝင်ဦးမြင့်ကျော်ကအခုလိုပြောပါတယ်။လက်ရှိမှာတော့တိတ်ပြီးတော့မတွေ့ရဘူးပေါ့နော်။ဥပဒေပြိုင်ဆိုင်ရာမှာလည်းနေပွေးတာတွေသိသိမှွန်စားတာတွေဖြစ်နေတယ်။နောက်ကတော့တဲမတော်ဘက်ကမီဒီယာနဲ့ပတ်သက်တဲ့အပိုင်းတွေမှာလည်းဒါအစိုးရကဩဇာမရှိတာတို့ရရဲ့လုပ်ပိုင်ခွင့်မဟုတ်တာလည်းဖြစ်နေတယ်။ဒါပေမဲ့လည်းမီဒီယာနဲ့ပတ်သက်တဲ့ပြီးခဲ့တဲ့နှစ်မှာထုတ်တ ော
် NLD အစိုးရလက်ထက်မှာသတင်းမီဒီယာလောကသားတွေကိုပြန်ကြားရေးဝန်ကြီးဒုတိယဝန်ကြီးတွေခန့်အပ်ခဲ့ပြီးနောက်မှာမီဒီယာလွတ်လပ်ခွင့်ကိုဦးစားပေးလာလိမ့်မလားဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့လည်းအစိုးရရဲ့မူဝါဒရေးရာအရမီဒီယာလွတ်လပ်ခွင့်ကိုအားပေးတာမတွေ့ရသေးဘူးလို့ပြည်တွင်းသတင်းမီဒီယာအတိုင်းအဝန်ကသုံးသပ်ကြပါတယ်ရှင
်။တော်ဆင်ရရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခတ်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစီရင်ခံစာတွေမှာဖော်ပြလိုက်ကြပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲ။တိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်နေလိုက်ပြီကကြိုဆိုပါရစေ
VOA မြန်မာပိုင်းကတောက်ကြနေမင်းနဲ့ဖက်အစီအစဉ်တွေကိုဆက်လက်အတန်လှည့်နေပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈နာရီကနေ၉နာရီအထိပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်။လိုင်းတိုမီတာ24 kHz 12133၊လိုင်းတိုမီတာ40 kHz 4443နဲ့လိုင်းတိုမီတာ51 kHz 5805တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့online season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်လိုတယ်ပြီးတော့ VOE ကနေမြစ်တာလက်ဆောင်ကဏ္ဍမှာတေးသချင်းတောင်းခြင်းနဲ့ကိုယ့်ရဲ့အတွေ့အကြုံတွေကိုရင်ဖွင့်ခြင်းနဲ့ဆိုရင် VOE ရဲ့ email လိပ်စာ burmese@voanews.com ဖြစ်ပါတယ
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါရှင်မြမစံတော်ချိန်မနေ့6နာရီခွဲရှိပါပြီအခုနားဆင်နေကြရတာတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကျမ်းမာရေးကန္တာမှာတော့
အင်းပင်ကျွားတော့ဒါအပြင်းအများဆုံးရေပြာယောဂါတွေတဲ့ကဒါတခုလို့ပြောရမယ်ပြောပြန်ဖြစ်များတော့ပေါ့နော
်ကျမ်းမာရေးကန္တာနဲ့အတူတိုင်းရင်းသားသတင်းလွှာကန္တာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်။မနေ့ခင်းတိုင်းနားဆင်နေကြ EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးမှာပ
ါ။ဒီနေ့ပြန်တင်ပြမယ့် EDN အသုံးကတော့
Break the ice
ဖြစ်ပါလေ။စာလုံးပေါင်းကB R E A K break ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးချိုးတာဖြစ်တာကိုဆိုလိုပါတယ် T H E the I C E ice the ice ကရေခဲလို့အဓိပ္ပာယ်ကတော့ Scribe ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေခဲကိုချိုးတာဖြစ်တာပေါ့ဒီနေ့တော့ရေခဲတုံးကြီးပျော်သွားရလေအောင်လုပ်တာဆိုရင်လည်းမှားမယ်မဖြစ်ပါဘူး idiom ဆိုတဲ့ device ဒီပဲကတော့လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစာပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက်အစ်ဒီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနှွေးထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာဖြစ်ပါလေအဲ့ဒီလိုဖြစ်လာအောင်လေအများဖြစ်ကတော့စတွေ့ကြရင်ကြောင်ဝန်းကဖြစ်နေရကရီစရာမောစရာပြောပြီးခင်မင်မှုရှိလာအောင်ပြုလုပ်လေရှိကြပါလေအလားတူပါပဲအခဏတစ်ခုမှာနေကုန်းပြောရတော့မယ်ဆိုရင်ပထမဦးဆုံးကိုပရိသတ်နဲ့ရင်းနှီးမှုရလေအောင်အရှွမ်းဖောက်ပြောဖို့မိကုံးကိုအပြောလေးချင်းပေးသူတွေကအကြံပေးလို့ရှိကြပါလေဒီလိုလိုချင်းအဖြစ်ကိုပရိသတ်ကနေသာထိုင်သာရှိလာပြီးကိုပြောမယ့်အကြောင်းအရာကိုစိတ်ဝင်စားလာကြမှာဖြစ်ပါလေကျမတို့မြန်မာမှာအနည်းဆက်ဆုံးအသုံးကတော့အလပတလပပြောတာမျိုးပေါ့ရှင်ဒီလိုရင်းနှီးလာအောင်နှွေးထွေးလာအောင်လုပ်တာကို idiom အသုံးရ break the ice လို့ရည်ညွှန်းသုံးပါလေနာနောင်တစ်ဖြစ်ကတော့ ice breaker ရေလို့ခေါ်ပါလေ break the ice နဲ့ပတ်သက်ပြီး George Ruby ရဲ့ဥမာကတော့
Tom was very nervous as he stood in front of the crowd to give his speech so he broke the ice with a joke and had the audience laughing
Tom ကမိကုံးပြောဖို့လူအုပ်ကြီးရှေ့ရပ်တဲ့အခါမှာသိတ်ကိုစိတ်ပူနေတာဒါပေမဲ့သူကပရိသတ်နဲ့ရင်းနှီးအောင်ရည်စရာစပြောလိုက်တော့ပရိသတ်လည်းသဘောကျရင်းနှီးကြတယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ Tom was very nervous as he stood in front of the crowd to give his speech. So he broke the ice with a joke and had the audience laughing.
လူတွေအချင်းချင်းထိတွေ့ဆက်ဆံရမှာအစပိုင်းခက်စင်းစင်းဖြစ်နေတဲ့အတွက်အစ်ဒီအစ်ဆက်ဖြစ်နေတဲ့အခြေအနေကိုနွေထွေးသွားအောင်ခင်ခင်မင်မင်နဲ့ပြောရဲဆိုရဲနောက်လာပြောင်းလာရီလာမောလာအခြေအနေဖြစ်ရလေအောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
break the ice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လမတန်စီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာမှာလည်းလေ့လာနိုင်ပါတယ်အခုဆက်လက်ပြီးဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအရေးပြားအင်ဂျင်အကြောင်းတင်ပြပေးပါမယ်ဒီအကြောင်းမြန်မာနိုင်ငံကအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคทุกคุณเสี่ยวหวนจีดร.สวินครับดิอี้เปียมาဖြစ်တဲ့အင်ဂျင်ယောဂါပေါ့เนาะမြန်မာနိုင်ငံမှာဖြစ်တဲ့နေတာဘယ်လိုရှိလဲဆရာကြီ
းအင်ဂျင်ဆိုတော့ဒါအဖြစ်အများဆုံးရေပြာယောဂါတွေတဲ့ကဒါတခုလို့ပြောရမယ်ဟိုပြန်ဖြစ်များတော့ပေါ့เนาะဒီချိုးလေးလာမှုဖြစ်တန်းကြီးရဆိုရင်လူကြီး10ရာခိုင်နှုန်းတော့ပေါ့ဒုတိယမှာ10ရောင်းတော့10ရောင်းမှာ10ရောင်းတော့ဆိုတာဒ
ဒီချင်းဒီမှာအင်ဂျင်ထွက်ပူတယ်လို့ဆိုတယ်နော
်ဟုတ်ကဲ့ဆရာအဲ့တော့အင်ဂျင်ဆိုတာဘယ်လိုဟာမျိုးလဲဆိုတော့လည်းရှင်းပြပေးပါလား
ဒီရေပြားရောင်လာပြီးတော့မိမိချော့ချော့အကွက်ကြီးကိုကန္နာဟိုရေပြားပေါ်မှာအများကြီးပေါ်လာတာကိုပြောတာပါနိုင်နေငေကြတဲ့အခါမှာခုနပေါ်တဲ့မိမိချော့ချော့အကွက်ကြီးကဘာမှမကျန်းမနေပျောက်သွားတဲ့အဟောင်းပေါ်ပြီးသားနေရာမှာအစ်တီထက်ထပ်ပြီးတော့လည်းထွက်လာတတ်တယ်ရေသားနေနဲ့ခက်သေးသေးခဲတန်ထိတ်ဝမ်းလောက်ကနေပြီးတော့တိတ်ကြီးတဲ့ရွယ်သမင်းစားတဲ့ပကံများလောက်ထိကြီးနိုင်တယ်ထွက်ပြီးဆိုရင်လည်းအမြဲလိုပဲရားလိရှိတယ်။အဲ့ရအပြင်ပူရာမျိုးဆက်တာမျိုးစစ်စစ်စစ်နဲ့ဖြစ်တာမျိုးကိုလည်းထန်စားရလိရှိတယ
်။ဟုတ်ကဲ့။ဘာကြောင့်အဓိကဖြစ်ရလဲဆရာကြီး
။ကိုခန္ဓာရဲ့သွေးထဲမှာသွေးပြူထဲမှာ max cell ဆိုပြီးတော့သွေးပြူတမျိုးရှိတယ်။အဲ့သွေးပြူအဲ့ cell ကပြင်ပအခြေအနေတစ်ခုခုတစ်ခုခုကိုခန္ဓာမှာအပြောင်းအလဲတစ်ခုခုဖြစ်ရင်ဓာတ်မတည်မှုအလားကြီးဖြစ်ရင်ဒီ histamine ဆိုတဲ့ဓာတ်ကိုတုံ့ပြန်မှုအနေနဲ့ထုတ်လို့တယ်။အဲ့ histamine ကထွက်လာတဲ့အခါကျရင်ဒီရေရသေးကြောင်းငယ်ကြီးတွေကဒီကြီးကပြင်ပကိုစိတ်ထွက်ပြီးတဲ့အခါကျတော့အသားထဲကိုရောက်တဲ့အခါမှာရာကွက်တွေပေါ်လာတာ
ဟုတ်ကဲ့ဆိုတော့ဖြစ်လာပြီဆိုရင်ရောဘယ်နေရာတွေမှာဖြစ်လေရှိလဲ
အကုန်လုံးဘယ်နေရာမှာမဆိုဖြစ်နိုင်တာပဲညာသွားပြီးတော့ကိုယ်ခန္ဓာလက်တွေခြေထောက်တွေအဲ့လိုနေရာမျိုးတွေမှာထွက်ကြတာများတယ်ဒါပေမဲ့လည်းဥပမာတချို့နေရာတွေပေါ့မျက်လုံးလိုနေရာတွေနှုတ်ခမ်းလိုလေငါတဝိုက်လိုနေရာတွေဖြစ်ရင်တော့ရေပြားပါတဲ့အခါကျတော့ပြန်ခုရောင်လာတတ်တယ်ကြောက်ကြာကြီးလိုမျိုးပဲဖြစ်တတ်တယ်ပြန်လုံးနေလို့ပိတ်နှခမ်းနေလို့ထောဒါပေမဲ့လည်းတည့်မကြခင်မှာပဲတဖြည်းဖြည်းပြန်ပိန်ပြီးတော့ပျောက်သွားနေတော့လည်းရှိတယ်အဲတချို့ကြတော့လည်းနှခမ်းနေတွေမကပဲနေလေကြောင်းတင်းမှာပါအင်းတွေထွက်တယ်ဆိုရင်တော့အသက်ရှူသွားဖြစ်တယ်သတိမျိုးသွားဖြစ်တယ်အဲ့လိုမျိုးကြီးဖြစ်ရင်တော့ဒါတော့ရေးတင်းကြီးတယ်အသက်ရှူတဲ့ရောက်ပိတ်တတ်တဲ့အတွက်ရေးပေါ်ထားတော့အများဆုံးသွားတင်တယ်ဟိုဒီများစုကတော့ဖြစ်ပြီးရင်ရဲ့အနေငယ်ရဲ့တက်တဲ့အနေငယ်အတွင်းမှာပဲအနေနဲ့ပြန်ပြီးတော့ပျောက်သွားကြတယ်။ဒီချိုးကြောက်လေရှားရှားပါပါအနေနဲ့နှိမ့်နှိမ့်ချီပြီးတော့ငင်းငင်းဖြစ်နေပြီးတော့အကြောင်းရင်းရှာမရပဲထူလိုက်ထောလိုက်ပျောက်လိုက်ဖြစ်နေတာတွေရှိတယ်။
ဟုတ်ကဲ့အင်ဒီယန်မျိုးစားတွေရောကွဲပြားမှုရှိသေးလားဆရာကြီး
။မျိုးစားကွဲပြီးတော့ပြောပြလို့ရပါတယ်။ဖြစ်အများဆုံးအင်ဒီယန်ဟာတော့လက်တော်ဖြစ်တာသိမိကြသေးတယ်အင်ဒီယန်ပေါ့ဗျာ။ဒီအင်ဒီယန်ထွက်တာအချင်းကြလားကွဲတော့မကြသေးတာကိုလက်တော်အင်ဂျင်လို့ခေါ်တယ်။အကြောင်းရင်းလည်းများတော့ပြင်ရှာလို့ရပြီရှိတယ်။အဓိကအကြောင်းနေရာတော့ဒီအစားအသောက်တွေ၊စီးပွားတွေ၊နောက်ယောဂကိုဝင်တာအဲ့ဒါတွေအကြောင်းဖြစ်တယ်။ခါကြီးကြတော့လည်းအင်းချက်ဖို့ကြိုက်တာလို့နောက်ကိုရင်းအင်းမှာယောဂကြီးကြောင့်လည်းဒီအင်ဂျင်ဖြစ်တတ်တယ်။အဲ့တော့အစားအသောက်တွေကပြင်းများတယ်လို့ပြောတော့အစားအသောက်တွေထဲမှာဆိုရင်မြေပဲလို့အစိအစံတွေပေါ့၊နတ်တွေပေါ့နော်။နောက်ငါးတို့၊ဒီဖူးတို့၊ကျန်းချင်ပြီးဦးမျိုးစုံ၊စတော်ဘယ်ရီတို့အဲ့အရာအဓိကဖြစ်တာ။နောက်ချက်ပြီးသားထဲဆိုင်ရင်အစားအသောက်အစိမ်းတွေကပူပြီးတော့ဖြစ်များတယ်။တခါအစားဆူးဆီးတွေအစားတာရှိခံဆီးတွေရလေ။ဒါဥမာငါပြစ်တာပူလို့ဟာမျိုးတွေပေါ့။အစီတုပ်ဘူးတွေပေါ့။အစီတုပ်ဘူးတွေမှဆိုရင်တာရှိခံဆီးတွေပါတယ်။အဲ့ကောင်တွေကကယ်မီကယ်ဖြစ်တဲ့ဆိုရင်အင်ဂျင်ထစီတယ်။အဲ့အစားကြောင့်ဖြစ်ပြီးဆိုရင်အစားစားပြီးမိနစ်ပိုင်းတွင်တနာရီနှစ်နာရီတွင်မှဒါစားပြီးပြီးတော့ရာကွက်တွေထွက်လာတာပဲ။နောက်တစ်ခုဖြစ်များတာကဆီးဝါးကြောင့်ပဲစီဝါမှုပြင်ပြင်ထွက်စေနိုင်တယ်ဒါပေမဲ့လည်းများပြင်းတော့ပတိစီဝါဆေးတွေ၊ကြိုက်သေးပြောက်ဆေးတွေ၊စိတ်ဆေးတချို့စိတ်ငြင်းဆေးတွေ၊စီးဆေးတွေအဲ့ဒီကောင်တွေကဒီရားတာကိုဖြစ်စေတာများတယ်ဖြစ်ဆက်စွာနောက်တစ်ခါအစာရင်ချင်ပေါက်ဆေး၊အစင်းမြင့်ဆေး၊ဗီတာမင်တွေနဲ့စင်းဆေးတွေဝန်ပြောက်ဆေးအဲ့ဒီကောင်ကြောင့်လည်းဖြစ်တတ်တယ်ဒါကဒီအမှန်မှန်နေရာရှိတဲ့သွေးဆေးတို့၊လေဆေးတို့၊တေဆေးတို့၊ကြားပြတ်ဆေးတို့၊ရှာဖို့ဆေးတို့၊မီးမကင်ဆေးတို့အဲ့ဒီကောင်တွေကြောင့်လည်းဖြစ်တတ်တယ
်နော
က
်တစ်ခ
ါယောဂပိုးဝင်တာကြီးကြောင့်လည်းအင်းမြင်တတ်နိုင်တယ်ဗျာဥပမာတောပူးစားတာတို့၊ဥကျွန်းတာဖြစ်တာတို့ကလေးတွေတုတ်ကွေးတို့နာသေးတို့ဖြစ်ပြီးရင်လည်းအင်းမြင်တတ်တယ
်ဟုတ်ကဲ့နောက်ထပ်တစ်မျိုးရော
ဒီတရားအမျိုးစားတော့အချိန်ပိုကြာတယ်နာတာရှိအင်းမြင်ပေါ့ဗျာခုနအချိန်တစ်လကျော်တဲ့ကြာလာပြီဆိုရင်ဒါနာတာရှိအင်းမြင်ဖြစ်တာလို့ခေါ်တယ်ချို့ဆိုနိမ့်နေချီဖြစ်နေပြီအဲ့လိုမျိုးပြလိုက်ပြောင်းလိုက်နေပေါ့နော်အဲ့လိုမျိုးအင်းမြင်ကြတော့အကြောင်းရင်းချဖို့ခက်တတ်တယ်ဗျာအများစုမှာအကြောင်းရင်းချဖို့မရတတိယရေတဲ့မျိုးစားတော့ပောင်းဝင်းကျင်ကြောင်းနေကြောင်းဖြစ်တဲ့အင်ဂျင်ဥမာနေရောင်ကြီးပူတက်အီဒက်ဖီအာတုံခါမှုနဲ့လိကျင်ကန်စတဲ့ကြောင်းနေကြောင်းဖြစ်တာဒါတွေကတော့ဖြစ်တော့ဖြစ်ပေမဲ့ဖြစ်နေတဲ့မျိုးစားအဲ့ဒီဥစ္စာကြီးတွေမှာအေးကြောင်းအင်ဂျင်ထတာတော့ဖြစ်အများဆုံးပဲဥမာရည်ကြီးနဲ့ချိုးလိုက်တယ်ဆိုရင်အင်ဂျင်ကွက်ကြီးပေါ်လာတာလို့နာကြည့်တာလို့ဒီလိုလုံးညည်းနေတာလို့နောက်ဆုံးတိတ်ဆူကြွားတို့မြင်းလေးကတော့ထိတော်မှာဖြစ်တတ်တယ်နောက်ဆုံးအင်းရင်းရသွားတော့ပုတ်ဆွဲအင်းရင်းတို့ပမာလေးပြန်လို့ရပါတယ်အရည်ပြားကိုဖိတ်လိုက်တာတို့တချို့ကုတ်လိုက်တာတို့နောက်ထောက်ပြီးထိုင်ရင်ထိုင်နေထောက်ထားတဲ့နေရာမှာတို့ဖြီးထားတဲ့အတိုင်းပဲအဲကုတ်လိုက်ရင်လည်းကုတ်လိုက်တဲ့အရာအတိုင်းပဲအင်းရင်းကွက်တွေပေါ်လာတာပေါ့နော် အဲ့လိုမျိုးကြတော့လူကတော့ကိုကန်းကကျမ်းမာကြီးတော့ကောင်းပြီရှိတယ်။အဲဟိုအများကြီးတူရမျိုးသမီးတွေမှာဖြည့်ပြီးတော့ဒီမှာဟိုအတွင်းကအင်ဂျင်ဝင်ဘာစီအဝတ်တဲ့ဂျိုးတိုင်းပဲချောင်းလိုက်ကြီးအရာအရာတော့ရားနေတာလို့
Okay ကုသမှုအနေထားရောအင်ဂျင်ထားတဲ့အကြောင်းရေမူလအကြောင်းမျိုးရှာပြီးတော့ကုသတာတော့အကောင်းဆုံးပဲဒီ
ဥမာဘိုးဝင်နေတော့ပူစားတဲ့ကြောင့်အင်ဂျင်ထနေလေဆိုရင်ဒါတော့ပူစားတာကိုပါမယ်ကုသမယ်ဆိုရင်အင်ဂျင်ထရတယ်ပျောက်သွားမယ်။ဟောနောက်တစ်ခါဥမာအစားတောင်းနေမတဲသူကိုအင်ဂျင်ထတယ်ဆိုရင်မတဲတဲ့စားအောင်ရှောင်းလိုက်ရင်ပျောက်သွားမယ်။ဒါနဲ့အတူများစုမှာအကြောင်းရှာတွေ့တာနည်းတဲ့ခါကျတော့ဒီအများမလွယ်ပြန်ဘူး။အဲ့တော့ဆံဝန်ကများသောအားဖြင့်တော့
ဆိုပါလေနောက်ကလင်းကြီးအနေနဲ့ကယ်လမင်းလိုမဲခြင်းကဲလိုကာလာဒရိုင်းလိုအဲ့လိုမျိုးဟာပြီးလိမ့်နိုင်တယ်အဲ့ဒီအရာပြောက်သေးတဲ့ပတ်သက်လို့ပြောချင်တာအရာပြောက်သေးဆိုတာအချင်းပုံမှန်တောက်မှသာအနည်းငယ်အကောင်းဆုံးပြတယ်ဥပမာညခွန်နိုင်တောက်မယ်ဆိုညခွန်နိုင်မှန်မှန်ပေါ့နော်ဟုတ်ကဲ့ဆရာကြီးဒီမဖြစ်ခင်ကာကွယ်နိုင်တဲ့အနေအထားမျိုး
တချို့မတည့်တဲ့ဥစ္စာကိုရှောင်နေဆို
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်။အခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြရအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရစေ
။မင်္ဂလာပါရှင်။ကျမကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မှာတက်မတော်ကနေလူခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုင်ကြားထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ကစစ်ဘေးရှောင်ရွာသား290ကျော်ကိုနေရပ်ပြန်ပို့ပေးခဲ့တယ်ဆိုတာနဲ့ NCA လက်မှတ်ထုံးမှုပြည်သက်ပါတီအနေနဲ့ပြည်내အဆင့်တက်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမဖွဲ့စည်းနိုင်သေးတဲ့အခြေအနေတွေအကြောင်းကိုကြားစားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မှာမြမတက်မတော်နဲ့ကချင်လွတ်လပ်ရေးတက်မတော် KIA တို့အကြဖြစ်ပွားနေတဲ့စီရဲတင်းမာမှုအတွင်တက်မတော်ကနေလူပြေချိုးဖောက်နေမှုနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်ကချင်လူမှုအဖွဲ့အစည်း32ဖွဲ့ကနေတိုင်ကြားစာပေးပို့ခဲ့ပါတယ်လက်ရှိကချင်ပြည်နယ်အတွင်းတနိုင်းမြို့နယ်အောင်လော့ကျေးရွာအနီးတိုက်ပွဲကြောင့်သားတထောင်ကျော်ဟာတောတောင်ထဲမှာပိတ်မိနေတယ်လို့မိုးကောင်းမြို့နယ်ကစုံကျေးရွာအတွင်းတိုက်ပွဲကြောင့်ရွာသား1200ခန့်ကနမ့်တီးပါဒါရီအဖွဲ့မှစစ်ဘေးတိမ်းရှောင်နေရပါတယ်KIA နဲ့တပ်မတော်တို့အကြားစစ်ရေးတင်းမာမှုအတွေ့အရက်သား5ဦးထပ်မံတေဆုံးခဲ့ပြီးကာမိုင်းမြို့နယ်ကလိုင်နောင်းခုကျေးရွာသား50ကျော်ကိုမြမတပ်မတော်ကနေတိမ့်တိမ့်ထားဆဲဖြစ်တယ်လို့ကချင်ငင်းချမ်းရဲခွင်ရက်ကတော်ကွန်ကြာကပြောပါတယ်ကချင်ပြည်နယ်အတွင်းတပ်မတော်ကနေလူပင်ရေချိုးဖောက်နေမှုနဲ့ပတ်သက်လို့ ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးတင်နိုင်ဖို့ကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်တင်ပြသွားမှာဖြစ်တဲ့အတွက်အခက်အခဲရှိနိုင်တယ်လို့ကချင်လူမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါ်ခွန်ကြာကပြောပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဘူမြို့နယ်မန်ဆန်ရွာနဲ့ပုတ်ဖတ်ရုံဘုန်းကြီးကျောင်းမှာကျန်နေတဲ့စစ်ဘေးရှောင်ရွာသား290ကျော်ကိုတန်ဃာတော်တွေနဲ့ရှမ်းတန်းပရဟိတအသင်းတွေကနေရပ်ကိုပြန်လည်ပို့ပေးခဲ့ပြီးဖြစ်ပါတယ်။ဧပြီလ23ရက်နေ့ကပြန်လည်ပို့ဆောင်ခဲ့တာဖြစ်ကြောင်းစစ်ဘေးရှောင်ကူညီရေးဖွဲ့ကစိုက်ပညာကပြောပါတယ်။တန်းပလောင်သက်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တို့ရဲ့တိုက်ပွဲကြောင့်ပြည်ကရမလဆန်းလုံးကနမ်ဘူမြို့နယ်ကိုဆစ်ဆောင်ရောက်ရှိလာတဲ့ဗန်ကွတ်ရွာ၊နာတီရွာ၊ပိန့်ထွန်ရွာ၊နာကွန်ရွာနဲ့နမ့်ပိုင်ရွာကရွာသားတွေဖြစ်ကြပါတယ်။အခုသူတို့ရဲ့နေရာဒီမှာတိုက်ပွဲတွေငြိမ်သွားပြီဆိုပေမဲ့နှစ်ဖက်သက်ပွဲတွေဟာသူတို့ရွာနားမှာဖြတ်တန်းသွားလာနေစေဖြစ်လို့သတိအနေထားတော့ရှိနေရကြောင်းဦးဆိုင်ပညာကပြောပါတယ်။
ကရင်လူငယ်အစည်းအရုံးခင်ဝိုင်အိုကနေကျင်းပပြုလုပ်မယ်နွေရာဒီလူငယ်တင်တန်းစမကက်ကိုမွန်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးကကန့်ကွက်တဲ့အတွက်ဧပြီလ23ရက်နေ့က KNU တမဟာတက်ဆက်ဆံရေးယုံကိုကန့်ကွက်စာပေးပို့တာဖြစ်ပါတယ်။တင်တန်းမှာအခြေခံနိုင်ငံရေးဖွဲ့စည်းပုံအခြေခံဥပဒေငြိမ်းချမ်းရေးဖြစ်စဉ်KNU လုပ်ငန်းစဉ်နဲ့ရှေးလုပ်ငန်းစဉ်တွေကိုလည်းတင်
သူရကျိန်မွန်နိုင်ငံရေးညီလာခံကိုလာမယ့်မေလ၁၂ရက်နေ့ကစပြီး၃ရက်ကြာမွန်မယ်မြို့မှာကျင်းပဖို့ရတာပြီးမွန်မြို့ရာကိုစားပြုပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဆွေးနွေးတည်ပြီးသွားဖို့နဲ့မွန်မြို့ရာကိုစားပြုပါတီကိုပေါ်ဆောင်သွားဖို့ရှိတယ်လို့မွန်မြို့ရာကိုစားပြုပါတီဖော်ဆောင်ရေးဖွဲ့ကနိုင်တလညီကပြောပါတယ်။ရခိုင်ညီလာခံတက်ရောက်ခဲ့သူမွန်မြို့ရာရေးစိတ်ဝင်စားသူတွေနဲ
Yagango Tayota, Matayota, Edinanga Yipati in the West Sign, the Luke to Gasuare, Monanga Yilagango, Pigre Chanawaira Satoyaniga Chimbakayama, Chowla, Momura, Kuzabu Party, the Yapipo, Yigo, Count their Possum Babu, Songa Chakevare.
Rakai Dine Long Sanya, Rakai Lung and Yila Kandakugo, Mila Tayaniga Ningaya ni a tea, Tango Yuma, Jimbabu, Sisi Nevare, Edin Yila Kango, Lulapi Agaunet, Rakai Lung, Supetiapo, Paulapo, Rakai Lung and Sanya, Mienbe, Gandasoma, Bubang Sanya Lahone, Rakai Apawi, Boadu, Dainari, Mula Yap and Quick Queen Yashi Yedre, the Cha Dainari net, Chase Sanya Nambo. Sade yu e chadwene di nye la kango jimba ya rap jete lu. Nye la kan pimyao yin u saong komati winwe ga pyo bare. Nye la kan jimba wo drep di nye so ya ga. E brala sato yin ni ga pimpyo tabi. Nye la kango ao min swa jimba nae mo adre. Nye la kan jimba ye u saong komati winwe ne. Tang gong miu ga lu mu pe si rui. E brala na sate yin ni ga dwe song bi. Akan na bian sin ye. Akan jwe mwe ye. Jo so niya cha ta ye.
လုံခြုံရေးနဲ့စီကံထိန်းသိမ်းရေးဆပ်ကော်မတီဝင်တွေကိုပဲစည်းခဲ့ကြပါတယ်အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမကြသေးခင်ကNCA လက်မှတ်ရေးထိုးထားပြီးဖြစ်တဲ့မုံပြသက်ပါတီဟာပြည်နယ်အဆင့်တက်ခတ်တိုက်ခိုက်မှုရဲစဲရေးဆန်ရာပူးတွဲစောင့်ကြည့်ကော်မတီမဖွဲ့စည်းနိုင်သေးတယ်လို့ကရင်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသတွေမှာလည်း
ပြည်ထောင်စုဆင့်မှာတော့တနေရာပဲပေါ့လေဒါတော့ထားပါပြီမွန်ပြည်နယ်မှာတနေရာနောက်ကရင်ပြည်နယ်မှာတနေရာကျွန်တော်တက်လို့ရမှုကတော့ကရင်ပြည်နယ်မှာတနေရာကျွန်တော်တက်လို့ရမှုကတော့ကရင်ပြည်နယ်မှာတနေရာကျွန်တော်တက်လို့ရမှုကတော့ကရင်ပြည်နယ်မှာတနေရာကျွန်တော်တက်လို့ရမှုကတော့ကရင်ပြည်နယ်မှာတနေရာကျွန်တော်တက်လို့ရမှုကတော့ကရင်ပြည်နယ်မှာတနေရာကျွန်တော်တက်လို့ရမှုကတော့ကရင်ပြည်နယ်မှာတနေရာကျွန်တော်တ
ဆက်ပြီးတော့စစ်တလန်း၃နိုင်ကိုဆွဲတာဒီ GMC ရှိမှဖြစ်တယ် GMC မရှိဘူးဆိုရင်တော့ဒီကငါဆက်ပြီးပါဖို့တော့ခက်ပါဘူးကရင်ပြည်နယ်နဲ့တနင်္လာရီတိုင်း GMC အမှပါဝင်ခွင့်မရရှိတဲ့အတွက်မွန်ပြည်နယ် GMC အမှနဲ့ပါဝင်ဖို့အတွက်ကိုမွန်ပြည်တပ်ပါတီကမြင်းပယ်ထားပြီးတော့အစိုးရငင်းချမ်းရေးကော်မရှင်ကိုလည်းဆက်လက်တင်ပြထားတယ်လို့လည်းမွန်ပြည်တပ်ပါတီတာဝန်ရှိသူတွေကပြောပါတယ်။ ยิ่งช่างยิ่งลงงานสิ่งนี้ยิ่งช่างสิบุตั้งมาแล้วเนี่ยเอเนดีสุยาบุครั้งเดียวมาไม่ไปบุลเลยยิ่งมามหาพิวานเนี่ยมัวร่าลีลาเย่เอสติจูเต็นนั่งยี่อาตรายตาอู่อ่างตุนยังอ่ะคุณลูกต้องตัดไหลไปเลยสับเพี้ยนเนาะเอเนดีอยู่เลยครั้งเดียวมาไปยังอ่ะป่าวเนาะมาดูแลแล้วมาไปทูซี่ยังวัดช่วยเลยเอเนดีอยู่ครั้งมาไปยัง
นาวตาเสียสุยานเนี่ยมุ่งไปที่ประเทศเราแต่ทางกูอยากกู้เงินอ่ะเปียร์ตัวตุ้งยี่เจเนี่ยแต่เมื่อเราอุตส่าห์เสียสุยานเลยเถอะแล้วท้าวเสนาคุณเนี่ยมาเสร็จเช่าสุขเรศตัวตุ้งยี่เจียสุยาคุยกับท่าเร่มุ่งไปที่ตะเพื่อเชื่อใจคุยยาสีท่าเร่เนียร์ด้วยกันเราคือยิ่งไปเนี่ยมามองมิวดาลมียาเยตมาเราMNLA มาเนี่ยตายยังยี่พี่มีเนี่ยแต่ในนั้นยี่ตัวพี่อามาชอบตายยังอะไรยังไม่เชื่อไปท่านเนี่ยจะประชดขยันมาเชื่อใจเขาชาลีสิเดือดเลยมาตั้งเนี่ยตียาบาร์เลยสิสับปีรอดในนั้นลูกที่ขัดใจแค่มือเสียดพอดูสาจูเอ็นซีกุลมาอีทูท่าเร่มูบีเดปาร์ติกาจิมบาร์เร่เส้นเส้นตอนนั้นยี่สุนิบุรีมามูมีดมีเรื่องกูจะหาพี่เร่ตั้งเว้ยแท้จริงป่าวในพวกจ้า
มอมยุทธมิตรกุญญาการในอุตสาหกรรมมอมยุทธมิตรโฟรัมเตียกุจิมบาเกบาร์ที่เชนิโกโรมีสัญญาในสุจิตเจนเซตชาบาร์มอมยุทธมิตรโฟรัมจิมบาร์ยาร์ในยุเอชันนับตั้งปีมอมยุทธมิตรกุญญาการอุตสาหกรรมที่เวมิเชริสุกะอคุลูชิมบิอาบาร์เรสมารุมุกิเดปาซีเนคันซีนัมฮัตโตบีเอซีมอมยุทธาเซนเฮียสุนิโกะเดฟังโรเมลีคุณแนนอีมาเลวเอ็นนักการเงินมาจมารุปารีต้องจัดเลสุกะ
โฟรามานังไงยี่สิบใบลูกมือเยี่ยมยานเนี่ยแต่ยังสาระกันนะด้วยปอเชคันบีอเมียวตมีรุ่นเนี่ยเป็นชุดตากันในปลุกปาวินตีแต่ละสุรากุสุนุยจามลุ่นเลยไม่เชื่อสุกับเปียวบาร์เลยนังไงยี่สิบใบสิสิรุ่ยมาโมอเมียวตมีรุ่ยเป่าเวมุโมอเมียวตมีรุ่ยเอตันแท้ด้วยนายผู้หาอายุจีเรลูโมอเมียวตมีกุญยาอุสังกามดีเวไม่รู้วิหังกะโมบัตานะคุลูเปียวบาร์เลยยี่สิบใบเนาะสับปีลูเลสุรอนังไง ยี่สิบเนื้อเป้มาจะมาดูอเมียวตมีเรียตันหรือมาป่าตัวอุสุยินจะมาดูอเมียวตมีเรียลูอัชชัดด้วยจะมาดูอเมียวตมีเรียลูสาวนายส่วนชีนิดาหรือมาตีนายบุเลยแต่เจ้าในงานยี่สิบเนื้อเป้มาอเมียวตมีเรียนี่สาดันจะสาวแท้ด้วยตัวนายผู้จะมาดูจูซาลูสาวนิบาร์เร มอมยุทธมีโฟรัมกูเอเบรนัสเลนเนสังไงยันในรูมามอลเมียมิโอชิตมากามีปริยติสัตย์ในมาจิมบาเคปีเนเปอติติกามอมยุทธมีอายุตยาคารุกาเตยักสุนุเคจาบาร์เรอคุชตีดเรนจินสกูนาสินใจมาวาชิม กจิมปีเนมาตั้มรอกันในลูกคุยโชว์ป้องในมูเนปัตเตลูอภิบิสายายาสุขของยงเตียนนายผู้กุลาตมะกาลงจูเยกังสีกันในตะเซกจิมลูมุไปซีต้องเซนพ่อยกันในแตงจ้าสาปิปุเขวาร์เรชั้นมีเนมยาวไปนั่มตูมิโอเนมันสามยานในปุปายงบุจิเจ้างาสิบปีชาวยานในยักคนเซจโกนี่ยับยันปูปีเขปีพิปาร์เร
ก็ร้องเสียงเอกุน่าเสียงเกจาระการอ่ะเพียงไงไว้หนอตาเรกันเอเปอร์เซนเจนเซตว่าเมตัญญิกเทนวาเวทสิบปาร์เลยนักเทนเปอร์สิสมาเพียงส่งตัวยาอวัชชะจะมากะอันละเนื้อที่ตาใจยินดีเจ้าตัวกับสุขจิตเจนเซตหายใจยินดีหนอสีสิงโกน่าเสียงเกจาระพิปาร์เลย
เมื่อการสูญยาเดบอร์อามีอาบอกรูทเป็นแบบว่าเราไม่เข้มงวดลูกดาวจะสานามุสัญญาเกษตรจุ่มมาเมื่อการพิจารณาสุขะกับว่ามาอุตส่าห์นั่งจะคุยเนี่ยกาลาเสียใจที่จะกูสับปีทิ้งตัวบูดเรตันดิฉันชาทับอะไรกูนี่เรื่องลูกอะไรไม่ปริปักการีพิมลาอังตาสีบูลูกสาวนี่ร้านเนี่ยลูกดาวจะสานามุกูนี่ยี่จิมุเนี่ยลูกเอชกูจะนอรูน่าเลยบาร์เลยแสดงแต่บ่าวว่าบีรันทามมโหมาเอาเมียนในกำมือเนี่ยเอาช่วยเนี่ย มัวได้เบี้ยงกูคันซาดูเรื่องกูกูยืนยันอาเปียนน้องลามเอ็มยูเซตเรื่องกูปูปีตายาวาเปียวปูปีนิ่งใจในกบ้าจีพิลาบูตรคนนั้นกูจะนอรูทิ้งทิ้งท่าบาร์เรลูยายนั่งยังใช้หุ่นจีจอห์นสลาฟังกับเปียวบาร์เร
American ha, Luda Sanamu Kunima, Tanangan Chin in Amyazan Fluran Tari Nangama, Natal Second, Tenet Temare, Gavatawa, Ateke Kuni, Dollar Shipilian Jo Fluran Kiraba, Tabime Luda Sanamu Kuni Luacha, Portola Nebi, Madu Pian Nibare, Lunger Seneca Soyen, Akuni Shaseya Gainoha, Tabawa Biran Tenture Trape Pigaraba, Tigani Maro, Tabawa Biran Tenture Kuniga. Nasayanong of Beshibi, Susayanongo, Luga looked at Bidan Tendurigo, Biniabare, Tibia Amyazuha, Iasne El Gaidaru, a temper Wari Osuriga, a Yatarigo Doka Bida, Damamho, Libya, Syria, Iran, Jime Malu, Suare Petipekarijan, Pilaraba, Sua Diate, Damamho, a Puazita Kurega, Digesa Yadrigo, Mapiesian, and Busuragaro, Shemare. Ludadan Sanamu Kuni Bego, Genoro Sebi Usan Doni Ranemia, Hanjani TLB, Long Out De, Nangaga Wango Losamuya, Jiba Bungule, Genoro Sebi, Alita Babame, Dabia, Ludadan Sanamu Sayan Losam Jedrima, the Cha Suarine, the Cha Apoeziri, Bowing Kuni Jabu Lua Desuragule, Alita Biodobame, Lu, Yai Nangan Jai Winji, Solovanga Biobare, Nangan Poe Bonsonga, Yamungui Portobi, ထောက်ပံ့တာနဲ့အတူကမ္ဘာလုံးဆိုင်ရာတုံ့ပြန်လှုပ်ဆောင်မှုဟာလိုအပ်နေသူအများအပြားကိုအကူအညီတွေထည့်ရောက်စွာပို့ပေးနိုင်ရတဲ့လိုအပ်လာသလိုကမ္ဘာတဝန်းမှာဒေသဆိုင်ရာတည်ငြိမ်ရေးပို့ပြီးအားကောင်းလာစေဖို့အတွက်လည်းဖြစ်ပါတယ်လို့ဝန်ကြီးဆော်ဘန်ကပြောပါတယ်ကျွန်တော်တို့အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပေမဲ့ဒီအချက်တည်းတွေပဋိပက္ခနဲ့တဘာဝဘေးအန္တရာယ်ဟာမကြခင်ကာလအတွ Mara Dua Pare, Tabime, Deep Siri Yala Reti, Beto Kari Jo Basipi, Lute Drigo, Ketin Naimute, Lurango, American Piran Sugar, Kuni Pidome Surago, Yungi Secha Tana Mare Lule, Yaining and Jai Winji, John Sulavanga Pio Bare.
Megan Soya, Dora, Minigo, Timbialo, Piba.
Totashinu Nasingejarago, American Soya, the Bota, Minda Pipi, VOE, Abom Hojao, a TP Lubarishin. A Kusalapi, April Nasakonia, Tauchani, Menapai, VOE, Seasonate, now Soya, take down the Rinrigo, Kuchojo, Tinga, Jinya Piba Mission.
ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဟာတိမ်ကြခင်နိုင်ငံတွင်တွေ့ဆုံဆွေးနွေးကြရမှာဖြစ်ပါတယ်အခုရုပ်မြင့်တန်ကြခင်ဒါရိုက်ထုတ်လွှင့်နေတဲ့သတင်းထဲမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာနှစ်နိုင်ငံနေဆက်ငင်းချင်ရေးအင်ကီယာကိုရောက်ရှိကြပြီးဖြစ်ပါတယ်ကိုရီးယားနဲ့နိုင်ငံကြားဆက်နှစ်ကြော်အတွင်းပထမဆုံးဂျေတောင်ကိုရီးယားဘက်ခြ ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွ ကိုဇူလိုင်လ13ရက်နေ့ကျရင်သွားမယ်လို့သမ္မတအင်ပီရောကဂျာတာဗီနေမှာကြေညာပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကတော့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာသမ္မတထရမ့်နဲ့ဝန်ကြီးချုပ်မေတို့တွေ့ဆုံဆွေးနွေးခဲ့မှုပါတယ်။ Facebook လူမှုဆက်သွယ်ရေးကွန်ရက်အနေနဲ့မြန်မာနိုင်ငံမှာဘယ်လိုလှုပ်ဆောင်နေလဲဆိုတာကိုပြန်လည်ဆန်းစစ်သွားမှာဖြစ်ပြီးမြန်မာနိုင်ငံမှာမူဝါဒရေးရာပိုင်းကံကြွယ်လှုပ်ဆောင်မဲ့သူတွေနောက်ထပ်လိုအပ်တယ်လို့ Facebook ရဲ့ဤပညာဆိုင်ရာအရာရှိချုပ် Mike Schurfer ကဂျာတာဗီနေမှာပြောပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကအကြေညာပေးခဲ့တာပါဒီနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ် VOA ကိုနားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပါတယ်ကျမမြတ်သိန်းအောင်ပါ
Thank you. This program has come to you from the Voice of America, Washington.